တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့အကြားသုံးဖွဲ့ဆိုင်သဘောတူညီချက်တွေစနေနေ့ကလက်မှတ်ရေးထိုးလိုက်ကြတာမှာအကြမ်းဖက်မှုတက်ချက်ရေးအတွက်လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာလီဘန်တို့အနေနဲ့ညီညာရေးဆွေးနွေးမှုတွေမှာပါဝင်လာရေးတို့ကိုတောင်းဆိုထားတဲ့အချက်တွေလည်းပါဝင်ပါတယ်။သုံးနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဟာဒုတိယအကြိမ်မြောက်ဆွေးနွေးမှုတွေပြုလုပ်ဖို့အတွက်အာဖဂန်နိုင်ငံမြို့တော်ကာဘူးမှာတွေ့ဆုံခဲ့ကြတာမှာဒေသတွင်းလက်မှတ်ဆက်သွယ်ရေးကောင်းမွန်အောင်ပူးပေါင်းဆောင်ရွက်ဖို့နဲ့စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာကိစ္စရပ်တွေအကောင့်အထည်ဖော်ရေးတို့အတွက်လည်းတာဏိထံပြုခဲ့ကြပါလေ။အာဖဂန်နစ္စတန်နဲ့ပါကစ္စတန်အကြားကာလရှည်ကြာတည်ရှိလာခဲ့တဲ့တံတရားဖြစ်မှုတွေရွှတ်ချနိုင်ရေးဂျာဝင်ဆောင်ရွက်ပေးဖို့ကြိုးစားတဲ့အနေနဲ့တရုတ်အစိုးရကပထမအကြိမ်တွေ့ဆုံမှုကိုမနစ်ကဘေကျင်းမြို့မှာစတင်ပြုလုပ်ခဲ့တာပါ။အာဖဂန်နဲ့ပါကစ္စတန်အကြားကတင်းမာမှုတွေကြောင့်အကြမ်းဖက်မှုတက်ဖြည့်ရေးနဲ့ဒေတာတွင်ငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းတွေကိုအဟံတာဖြစ်စေသလိုစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းထိခိုက်စေကြောင်းဝေဖန်သူတွေကထောက်ပြကြပါတယ်။အာဖဂန်နဲ့ပါကစ္စတန်အကြားတရှိနေတဲ့တင်းမာမှုတွေရော့ကျပြီးဒေတာတွင်မှငြိမ်းချမ်းရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်တိုးတက်လာရေးအတွက်တရုတ်နိုင်ငံအနေနဲ့တန်တမာရေးနှိမ့်လိုက်ရဆက်လက်ကြိုးပမ်းတော့မှာဖြစ်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတွေ့ဆုံမှုအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်။